အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်အတွင်းပြန်လည်ထူထောင်ရေးနဲ့နေရက်ကနေတင်းချောင်သွားတဲ့သူတွေကိုနေရာပြန်လည်ချထားရေးနောက်ပြီးတော့နေစဉ်လူနေမှုဘဝတွေပြန်လည်တည်ဆောက်ရေးနဲ့ပုံမှန်လုပ်ငန်းဝင်လဲပတ်နိုင်ရေးအတွက်ကိုအစိုးရတာဝန်ရှိသူတွေကဆောင်ရွက်နေပါတယ်ဒါပေမဲ့လို့ဒေသခံပြည်သူတွေနဲ့ဌာနေတိုင်းရင်းသားတွေအတွက်နေစဉ်လူနေမှုဘဝပြန်လည်ရှင်သန်ရပ်တည်လုပ်ကိုင်ရေးနဲ့လုပ်ငန်းဝင်အတွက်ခိုင်မာတဲ့လုံခြုံရေးအာမခံချက်တွေကမရှိသေးဘူးလို့ဒေသခံတွေကပြောပါတယ်အဓိကကတော့နယ်မြေတွင်းမှာတရားဥပဒေစိုးမိုးမှုရှိဖို့ဒေသခံတွေအားလုံးအတွက်ဒန်းလူညီများတဲ့ကူညီထောက်ပံ့မှုတွေဆောင်ရွက်ပေးဖို့လိုအပ်တယ်လို့လွှတ်တော်ကိုယ်စားလှယ်နဲ့နိုင်ငံရေးပါတီခေါင်းဆောင်တွေကထောက်ပြပါတယ်အသေးစိတ်ဆက်ပြီးပြောပြပါမယ်ရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့အချိန်နေနေမီးရှို့ဖျက်ဆီးမှုနဲ့ကြေးရွာတွေကတောင်ယာလုပ်ငန်းခွင်တွေမွေးမြူရေးလုပ်ငန်းတွေထိခိုက်ဆုံးရှုံးခဲ့ရတဲ့အထူးသဖြင့်ကတော့ဘူးသီးရောင်နဲ့မောင်နှောဒေသကကြေးရွာတွေမှာပြန်လည်နေရာချထားရေးဒေသရင်းဖွံ့ဖြိုးရေးဆိုင်ရာပြန်လည်တည်ဆောက်ရေးလုပ်ငန်းတွေမြေအပြုပြင်ဖော်ထုတ်ရေးလုပ်ငန်းတွေကိုရခိုင်ပြည်နယ်တွင်းလူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးနဲ့ပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD ရဲ့ဆောက်လုပ်ရေးနဲ့အခြေခံအဆောက်အဦများတည်ဆောက်ရေးလုပ်ငန်းခွင်အဖွဲ့ရခိုင်ပြည်နယ်အစိုးရနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနတို့ပူးပေါင်းပြီးတော့ဆောင်ရွက်နေကြတာဖြစ်ပါတယ်အခုလိုမျိုးရခိုင်ဒေသရင်းပြန်လည်နေရာချထားရေးနဲ့ဒေသရင်းဖွံ့ဖြိုးရေးတွေဆောင်ရွက်နေပေမဲ့လို့ဒေသခံတိုင်းရင်းသားတွေနဲ့အထူးသဖြင့်မျိုးနွယ်စုတိုင်းရင်းသားတွေအတွက်နေ့စဉ်လူမှုဘဝပြန်လည်ရပ်တည်လုပ်ကိုင်နိုင်ရေးမှာတော့လုံခြုံရေးအပါအဝင်စီးပွားရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတော့မယ်လို့ဒေသခံတွေကပြောပါတယ်ဒါကြောင့်ဒေသခံပြည်သူတွေအတွက်ခိုင်မာတဲ့အာမခံချက်ရှိတဲ့အလုပ်ကိုင်ခွင့်လန်းဖန်တီးပေးဖို့နဲ့နယ်မြေတွင်းတရားဥပဒေစိုးမိုးမှုရှိအောင်သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေကဆောင်ရွက်ပေးဖို့အရေးတကြီးလိုအပ်တယ်လို့ကမန်မျိုးသားတိုးတက်ရေးပါတီဗဟိုကော်မတီဝင်ဦးတင်ငွေကအကြံပြုပါတယ
်။ကျန်းမာရေးနှစ်ခုလုံးမှာတော့ပြဖို့လိုတယ်မဆိုမတော့ပြဖို့ဆိုတဲ့နေရာမှာလက်ရှိတင်းကြီးရေးချမှုအတွက်လည်းဒီတရားဥပဒေကိုလုံးတဲ့အခါမှာအတိအကျတော့ဒီလိုနဲ့သောက်နေတဲ့အတွက်အတမောဝါကြောင့်အလုပ်တွေပေါ်ဆောင်ပေးရမယ်။ဒီကိစ္စတော့ကျွန်တော်စိုက်ကြည့်မှုမျိုးပေါ့။ဒါမျိုးတွေအလုပ်ကိုင်းအဖန့်လန်းနေတယ်။ဒါလည်းလုပ်ပေးရမယ်။ဒီအုပ်ချုပ်တဲ့ကျွန်တော်အုပ်ချုပ်ဒီရန်တွေကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကလည်းအမလိုက်ပဲနဲ့ကျွန်တော်ဟာဒီကိစ္စတော့ရရှိမယ်။အခြားသောပုံစံတွေရှိတယ်။ဘောဘမှာအစိုးရကတော့ဘုံတော်ဝင်ရမယ်။တာဝန်ခံရမယ်။စိုက်နှံမှာဒီဥပဒေတရားမှုရှိအောင်လုပ်ရဲတော့မနေရရမရှိမှာဘူး။ရင်းရှင်းပေါ့အထူးသဖြင့်ပြည်ညာရေးတို့အမကျမရေးတို့အဲ့ဒါကတော့ဒီအုပ်ချုပ်တဲ့အစိုးရတွေမှာတာဝန်ရှိတယ
်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ရင်းကဒေသခံပြည်သူတွေအတွက်လုံခြုံမှုအာမခံချက်ပေးဖို့နဲ့အစိုးရဘက်ကသူတို့ရဲ့လူနေမှုဘဝပြန်လည်ထူထောင်နိုင်ရေးလုံလောက်တဲ့ဆောင်ရွက်လုပ်ကိုင်ပေးနေတာတွေကိုတော့မတွေ့ရသေးဘူးလို့လည်းရခိုင်ပြည်နယ်တွင်းကဒေသခံတွေရဲ့အရေးလေ့လာခဲ့တဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်မတ်ထူမေကထောက်ပြပါဗျ
။ရခိုင်ပြည်နယ်မှာအကြမ်းဖက်မှုကြောင့်2016 နှစ်စလုံးမှာပေါ့နော်။ဩတိတိသာသာတိုးတက်လာတဲ့ဒီဌာနေတိုင်းရင်းသားတွေအတွက်အိမ်မက်နေကြတဲ့ရခိုင်ပါဝင်အဒီပြည်ရခိုင်မျိုးနွယ်စုထဲမှာပါဝင်ကြတဲ့တိုင်းရင်းသားတွေတိတိသာသာတိုးတက်လာတာ။ဘာတစ်ခုမှကျွန်တော်တို့မတွေ့ရဘူး။မြင်သာနိုင်သာရှိတဲ့တိုးတက်လာတာတွေမတွေ့ရဘူး။တော့နိုင်ငံကမှဆွနေနေကြတယ်အများကြီးပဲဒီကိစ္စကနေပြီးတော့ဟို highlight ဖြစ်နေတဲ့ဟာကဒေတာခံတွေမဟုတ်ဘူးဒီထွက်ပြေးသွားတဲ့လူတွေတက်ပြီးဖြစ်နေဆိုတော့ကျမတို့တွေဒါကိုအင်မတန်မှအဆင်မကောင်းဖြစ်ရတယ်တော့ခုနလိုမျိုးကျမတို့ရဲ့လုံတွတ်တော်ကိုစလဲတွေအနေနဲ့ရောဒါတွေကိုလေ့လာကြည့်တဲ့အခါမှာလည်းတကယ်ဒီသူ့ဘဝကွန်ပျူတာတက်ရဲ့အတွက်လှုပ်ဆောင်တာတွေလုပ်နေပါတယ်အလူငွေတွေကောက်ခံကြတယ်ချန်စီယုတ်ကာကြတယ်ပေါ့နော်ဒီချန်စီယုတ်ကာကြတဲ့ပုံမှာပြည်သူတွေဘလောက်ကြီး safe ဖြစ်ပြီလဲလုံခြုံစိတ်ချရပြီလားဆိုတော့အမေကုန်းတွေလည်းကျမတို့အများကြီးရှိပါတယ
်ပြည်တော်စုအစိုးရလွှတ်တော်နဲ့ပြည်နယ်အစိုးရသက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘက်ကဒေသခံပြည်သူတွေအတွက်ခိုင်မာတဲ့လုံခြုံရေးအာမခံချက်ရှိအောင်အကာအကွယ်ပေးတဲ့လုံခြုံရေးအစီအမံတွေဆောင်ရွက်ပေးဖို့နောက်ဒေသရင်းဖွံ့ဖြိုးရေးလုပ်ငန်းတွေစီမံကိန်းတွေဆောင်ရွက်တဲ့အခါမှာလည်းဒေသခံပြည်သူတွေရဲ့အသံလွှတ်တော်ကိုယ်စားလှယ်ရဲ့အကြံပြုမှုတွေကိုအလေးထားဆောင်ရွက်ပေးဖို့ကိုလည်းလွှတ်တော်ကိုယ်စားလှယ်မတ်ထူမေကတိုက်တွန်းပါတယ
်အဓိကတော့ပေါ့နော်ဒီကျွန်တော်ရခိုင်တိုင်းရင်းသားများအနေနဲ့ကတော့လုံခြုံဖို့ပဲလုံခြုံဖို့နဲ့တရားဥပဒေစိုးမိုးဖို့ပဲဆိုလုံလုံခြုံခြုံနဲ့တရားဥပဒေစိုးမိုးရေးရှိမယ်ဆိုလို့ရှိရင်တော့ဒီဖွံ့ဖြိုးရေးကဏ္ဍတွေကိုလည်းကျမတို့ဒီနိုင်ငံသူနိုင်ငံသားတွေအနေနဲ့ဒီဖန်တီးနိုင်တဲ့ဆောင်အားရှိပါတယ်ဆိုလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးကိုပြည်သူတွေအတွက်အစိုးရကအပြည့်အဝကာကွယ်ပေးနိုင်ပြီဆိုလို့ရှိရင်ဖွံ့ဖြိုးရေးလုပ်ငန်းလုပ်ဖို့ကဟိုအခက်ကြီးရလို့ကျမမထင်ပါဘူးရှင်ဟုတ
်ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုတွေကြောင့်အင်ဂျင်နာချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုဒုက္ခသည်တွေတိမ့်နဲ့ချီတိမ့်ဆောင်ထွက်ပြေးသွားကြတယ်လို့အခုချိန်ထိတော့ပြန်လည် ဝင်ရောက်လာတာမရှိသေးပါဘူးအလားတူရခိုင်ပြည်နယ်တွင်မှလည်းတချို့ကတော့အစိုးရဖွင့်နေထားတဲ့ယာယီဒုက္ခသည်စခန်းတွေမှာခိုလုံခဲ့ကြသလိုနီးစပ်ရာမိဘဆွေမျိုးတွေစီမှာလည်းတွားရောက်နေထိုင်ခဲ့ကြတာဖြစ်ပါတယ်အခြေအနေတွေတည်ငြိမ်သွားစအချိန်မှာတော့သူတို့နေရက်တွေကိုပြန်လာကြပြီးမီးရိုးဖတာလုပ်ငန်းဝင်ပြန်ဝင်မှုဆောင်ရွက်ရာမှာတော့လုံခြုံရေးစိုးရင်ချက်တွေနဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အနေအထားဖြစ်တယ်လို့ကူညီဆောင်ရွက်ပေးနေသူတွေကပြောပါတယ်ရှင်